ဆိုရှယ်မီဒီယာတွေအနေနဲ့လူမျိုးရေးခွဲခြားမှုကိုတိုက်ဖျက်ရေးပိုပြီးအထောက်ကြိုးပမ်းပေးဖို့English Premier League ကတိုက်တွန်းလိုက်ပါတယ်။ Premier League ဘောလုံးသမားတွေဖြစ်တဲ့ Manchester United ကစားသမား Eze Dunsebe နဲ့ Anthony Martial ရဲ့ West Brom အသင်းက Romain Sawyer တို့ဒီတစ်ပတ်ထဲ online ကနေလူမျိုးရေးခွဲခြားတဲ့ရေးသားချက်တွေနဲ့စော်ကားတိုက်ခိုက်ခံရပြီးမှအခုလိုတိုက်တွန်းလိုက်တာဖြစ်ပါတယ်။ Romain Sawyer စီကိုလူမျိုးရေးခွဲခြားတဲ့ message တွေရောက်လာပြီးတဲ့နောက်မှာ West Brom ဘောလုံးကလပ်ကရက်တဖွဲ့ကိုတိုင်ကြားခဲ့ပါတယ်။အဲ့ဒီပွဲမှာ West Brom က Man City ကို 5-0 မရှိနဲ့ရှုံးနေကြတာဖြစ်ပါတယ်။ Man United ဘောလုံးကစားသမား2ဦးကလည်းဘူတူးနေကမမျှော်လင့်ပဲဇီယာအောက်ဆုံးက Sheffield United ကိုရှုံးနေခဲ့ပြီးတဲ့နောက်မှာလူမျိုးရေးခွဲခြားမှုအရေးသားတွေနဲ့ထိုးနဲ့တိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်။ကစားသမားတွေပေါ်လူမျိုးရေးခွဲခြားစော်ကားမှုတွေကိုဒီတစ်ပတ်တည်းတွေ့မြင်ရတာကထိတ်လန့်တုန်လှုပ်စရာဖြစ်ကြောင်းနဲ့ online ကနေအမုန်းတရားတွေဖြန့်ဖြူးနေတာတွေကိုတိုက်ဖျက်ဖို့ကPremier League ရဲ့ဦးစားပေးလုပ်ရမယ့်လုပ်ငန်းတာဝန်လို့ Premier League အမှုဆောင်အရာရှိချုပ် Richard Masters ကတောက်ကြနေကပြောပါတယ်။ Premier League အနေနဲ့လူမှုမီဒီယာကုမ္ပဏီတွေနဲ့ပုံမှန်ဆွေးနွေးနေပြီးသူတို့ရဲ့ Social Media Platform တွေပေါ်ကလူမျိုးရေးခွဲခြားမှုတွေကိုပိုပြီးအရေးယူတိုက်ဖျက်ပေးဖို့တွန်းအားပေးနေရကြောင်းလည်း Richard Masters ကပြောပါတယ်။ West Brom ကစားသမား Romain Sawyer ကိုလူမျိုးရေးခွဲခြားတိုက်ခိုက်တာက Man City ရရှိသွားတဲ့တတိယဂိုးမှာသူမလုံးမိတာကြောင့်ဖြစ်ပေါ်ရပါတယ်။ West Brom team manager Sam Allardyce ကတော့အခုလိုစောကားတိုက်ခိုက်သူတွေတာဝန်ခံလာနိုင်အောင်ဘယ်လိုအဖြစ်ပေးနိုင်မလဲဆိုတဲ့အပေါ်မှာမေးခွန်းထုတ်လိုက်ပါတယ်။ Manchester United အသင်းကတော့သူတို့ကစားသမားတဦးကိုလူမျိုးခွဲခြားစောကားသူတွေဟာအုံနောက်မရှိတဲ့ငတုံးငါတွေဆိုပြီးဝေဖန်ရှုတ်ချတဲ့ကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျ။